မရိကန်နဲ့မက္ကဆီကိုနိုင်ငံကြားနယ်စပ်တိုင်းကာယံပိုကိစ္စနဲ့ပတ်သက်ပြီးတော့အခုသတင်းပတ်အတွင်းတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ပြောဆိုတာတွေဖြစ်ခဲ့ပြီးတဲ့နောက်မက္ကဆီကိုသမ္မတအန်ရီကေပင်ညာနီယက်တိုကအမေရိကန်သမ္မတအီမီရိုကိုတွားရောက်မဲ့အစီအစဉ်ကိုဖျက်သိမ်းလိုက်တယ်လို့စနေနေ့တော့ Washington Post သတင်းစာမှာဖော်ပြလိုက်ပါတယ် Washington Post နဲ့ပြောတဲ့သတင်းအရင်းမြစ်ရတော့မက္ကဆီကိုသမ္မတပင်ညာနီယက်တိုနဲ့အမေရိကန်သမ္မတထရမ့်တို့ဟာအင်္ဂါနေ့တုန်းကတနအီနီးပါးလောက်တယ်လီဖုန်းနဲ့စကားပြောခဲ့ပြီးတော့အဲ့လိုပြောတဲ့အထက်မှာလဲနေဇာတတိုင်းကိစ္စကိုအတော်လေးဆွေးနွေးခဲ့ကြတယ်လို့ပြောပါတယ်ပြီးခဲ့တဲ့သမ္မတရွေးကောက်ပွဲမဲဆွဲစီယွန်ရီကာလအတွင်းသမ္မတထရမ့်ကသူသာသမ္မတဖြစ်လာခဲ့ရင်အမေရိကန်နိုင်ငံထဲကိုတရားမဝင်ဝင်ရောက်လာတာတွေကိုရှော့ချဖို့အတွက်အမေရိကန်မက္ကဆီကိုနေဇာတလျှောက်မှာတတိုင်းတည်ဆောက်ပြီးတော့အဲ့ဒီတတိုင်းကိုလည်းမက္ကဆီကိုနိုင်ငံကကုန်ကြစီကြခံရမှာဖြစ်တယ်လို့ထောက်ခံသူတွေကိုသူကကြေပေးခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတနှုတ်အင်္ဂါနေ့ကတယ်လီဖုန်းနဲ့ပြောစင်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ငင်းခုန်စကားများခဲ့ကြပါတယ်။မက္ကဆီကိုသမ္မတကသမ္မတထရမ့်ကိုဒီတိုင်းတိဆောက်ဖို့နဲ့ပတ်သက်ပြီးမက္ကဆီကိုနိုင်ငံအနေနဲ့ပေးစရာမလိုဘူးဆိုတာကိုတရားဝင်ထုတ်ဖော်ပြောကြားစေခြင်းပေမဲ့လည်းသမ္မတထရမ့်ကဒါကိုပြောဖို့ငင်းဆိုခဲ့ပါတယ်။ဖုန်းပြောနေစဉ်တွင်မှာသမ္မတထရမ့်ကအကြီးအကျယ်ဒေါသထွက်ခဲ့တယ်လို့မက္ကဆီကိုတာဝန်ရှိသူတို့ကပြောကြားခဲ့ပြီးတော့ဒါနဲ့ပတ်သက်ပြီးတော့အမေရိကန်တာဝန်ရှိသူတွေဘက်ကတော့သမ္မတထရမ့်ဟာစိတ်ပြက်လက်ပြက်ဖြစ်မိတာသာဖြစ်တယ်လို့ Washington Post ကဖော်ပြပါတယ်။မက္ကဆီကိုသမ္မတဟာလာမယ့်သတင်းပတ်တွေအတွင်းမှာအင်မီဒိုကိုတရားဝင်လာရောက်ဖို့အစီအစဉ်ရှိခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကလည်းသမ္မတနှုတ်ဟာနေဆက်တတိုင်းတိဆောက်ဖို့ကိစ္စနဲ့မြောက်အမေရိကတိုက်အခွန်လုတ်ကုံသွယ်မှုသဘောတူစာချုပ်တွေနဲ့ပတ်သက်ပြီးတော့သဘောမတူမှုတွေဖြစ်ခဲ့ကြတာကြောင့်မက္ကဆီကိုသမ္မတရဲ့အမေရိကန်ခီးစဉ်ဖျက်သိမ်းခဲ့ပါသေးတယ်ခင်ဗျာ။